Hong Kong ကို British အုပ်ချုပ်မှု အောက် ကနေ တရုတ် လက် ပြန်လွှဲခဲ့တဲ့ 22 နှစ် ပြည့်တဲ့ ဒီနေ့ မှာ ဆန္ဒပြသူတွေနဲ့ ရဲတွေ ပဋိပက္ခ ဖြစ်ပွားခဲ့ပါတယ် Hong Kong အုပ်ချုပ်ရေး ကောင်စီ ရုံး အဆောက်အဦး ပတ်လည်မှာ ထောင်ထဲချီတဲ့ ဆန္ဒပြသူတွေ ဝိုင်းရံ ဆန္ဒပြခဲ့ကြသလို လူတစု ကလည်း အဆောက်အဦး တကားတွေ ဖြတ်ပြီးတော့ အထဲဝင်ဖို့ ကြိုးစားခဲ့တာမှာ အထဲမှာ စောင့်နေတဲ့ ရဲတွေက မြို့ ရဲတွေ ဖြန်ပြီး လူစု ခွဲခဲ့ပါတယ် ဒီကြားခဲ့တာပဲ ဆန္ဒပြသူတွေ ကလည်း ထီးတွေ ညနှဖုံးတွေ plastic အကားတွေ သုံးပြီးတော့ အစာအုပ်အဝေတကားနဲ့မှန်တကားတွေကိုဖျက်ဆီးပြီးတချို့လဲအစည်းအဝေးခတ်မှတဲ့အထိဝင်ရောက်ခဲ့ကြပါတယ်။လောလောဆယ်အချိန်ထိခတ်မှတဲ့ကိုဆန္ဒပြသူတွေဝင်ရောက်သိမ့်ပိုက်ထားကြပါတယ်။အကြီးအကျယ်ဆန္ဒပြပွဲကြီးအတွက်တခြားဆန္ဒပြသူတွေလည်းမြို့ရဲကဝီတိုရီယာပန်းချံမှာစုဝေးပြီးတော့နေ့လယ်နှစ်နာရီခွဲမှာအစိုးရရုံးတွေရှိရာကိုခြိတက်ဆန္ဒပြခဲ့ကြပါတယ်။ ဘရစ်ရှားအုပ်ချုပ်မှုအောက်ကနေလွှဲပြောင်းယူတဲ့အထိပ်အပတ်ဒီနေ့တနင်္လာနေ့အစောပိုင်းကကျင်းပါတယ်။အလန်တင်အခမ်းအနားမှာလည်းထောင်ထဲချီတဲ့ဆန္ဒပြသူတွေကိုရဲတွေကမရုပ်ရည်တွေလက်ကင်တုပ်တွေသုံးပြီးလူစုခွဲခဲ့ပါတယ်။အဲဒီအလန်တင်အခမ်းအနားမှာဆန္ဒပြသူတွေကဟောင်ကောင်ကျွန်းရဲ့အနီးရောင်အလံကိုဖြုတ်ချပြီးဆန္ဒပြသူတွေရဲ့အမဲရောင်အလံကိုတိုင်ဝက်လွှင့်ထူခဲ့ကြပါတယ်။မနက်7 ပြုတ်ပြီမှာရှိတဲ့အုပ်ချုပ်မှုအောင်ဟောင်ကောင်ပြန်ရောက်သွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံစနစ်နှစ်ခုဆိုတဲ့အာမခံချက်ရှိပေမဲ့ဒီမိုကရေစီခွင့်ရည်တွေတဖြည်းဖြည်းဆုံးရှုံးလာနေတယ်လို့ဟောင်ကောင်တွေသူအများကမြင်ကြပါတယ်။ဒီစီနေမှာပဲရာဇဝဲမှုကျူးလွန်မှုဖြစ်မတင်ကားသူတွေကိုပြုတ်ပြီမှာရှိကိုဆွဲပြောင်းပေးမယ်အငင်းပွားစရာဥပဒေချမ်းကိုပယ်ချက်ပေးဖို့လဲဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်။